တချင်လွတ်လပ်ရေးတပ်မတော် KIA ကသူတို့တင်ယူထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းနယ်မြေတွေမှာအုပ်ချုပ်ရေးရန်နေရာတွေကိုစတင်ဖော်ဆောင်နေပြီးအခြားအဖွဲ့အစည်းတွေထိန်းချုပ်ထားတဲ့နယ်မြေတွေမှာတော့ KIA အုပ်ချုပ်ရေးဆောင်ရွက်မှာမဟုတ်ကြောင်းပြောကြပါတယ်။ရှမ်းမြောက်ဒေသမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားအုပ်ချုပ်ရေးအပြိုင်ဖြစ်လာမှာစိုးရိမ်တာတွေလည်းရှိနေကြပါတယ်။ဒီအကြောင်းသတင်းပေးဖို့ချက်ကတော့ကုစုံမှုကျော်ကပြောပြမှာဖြစ်ပါတယ်။
ရှမ်းပြည်မြောက်ပိုင်းမှာကချင်လွတ်လပ်ရေးတပ်မတော် KIA သိမ်းယူထားတဲ့နယ်မြေတွေမှာဒီအပိုင်းအုပ်ချုပ်ရေးလုပ်ငန်းတွေစတင်ဖော်ဆောင်နေပြီဖြစ်ပါတယ်။အဓိကအားဖြင့်နတ်ဘက်ကဒေသမှာဖြစ်ကြောင်းနဲ့အခြားနေရာတွေကတော့အရင်က KIA ထိမ့်ချုပ်ထားတဲ့နေရာတွေဖြစ်ကြောင်း KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကပြောပါတယ
်။ဒီအုပ်ချုပ်ရေးဌာနကနေပြီးတော့မှဒီကတော့ဟိုနံပါတ်ကားလေးပေါ့နော်နံပါတ်ကားလေးအဲ့ဒါလေးကတော့ဒီကဖြစ်မှာပါဟိုကျွန်တော်တို့ဒီပိုက်ထားတဲ့ညီဝါလေးကိုကျွန်တော်ရဲ့အုပ်ချုပ်ရေးညားများလေးကိုကျွန်တော်ပြန်ချတာကိုပဲပြောတာပါအဲဒီကျွန်တော်တို့အုပ်ချုပ်တဲ့နေရာတွေမျိုးဖြစ်ပါတယ
်သတင်းမီဒီယာတချို့မှာတော့ရှမ်းမြောက်ဒေသက KIA အုပ်ချုပ်ရေးချမှတ်တဲ့နေရာတွေဟာကုတ်ခိုင်မြို့နယ်ကနံပါတ်ကားမန်တုံမြို့နယ်ကနမ်ဟိုင်းနဲ့နမ်တူမြို့နယ်ကမုံမော်ဒေသတွေပါဝင်ကြောင်းဖော်ပြပါတယ်။ကုတ်ခိုင်မန်တုံနဲ့နမ်တူမြို့တွေကိုတော့တအံ့အမျိုးသားလူမျိုးရေးတပ်မတော် TNLA က2029စစ်စင်ရေးမှာသိမ်းယူထားသလို TNLA ကအုပ်ချုပ်ရေးပေါ်ဆောင်နေတာလည်းဖြစ်ပါတယ်။ KIA အနေနဲ့ TNLA အုပ်ချုပ်ထားတဲ့ဒေသတွေမှာအုပ်ချုပ်ရေးချမှတ်တာမျိုးမရှိကြောင်းနဲ့လက်ရှိအုပ်ချုပ်ရေးချမှတ်တဲ့နေရာတွေဟာအရင်ကတည်းကသူတို့ထိန်းချုပ်ခဲ့တဲ့ဒေသတွေဖြစ်ကြောင်းဘုံမူကြီးနော်ဘူးကပြောပါတယ်
။တို့ဥပ္ပဒေနေရာမှာဆိုတော့တို့လည်းလုပ်အောင်ဘူး။ဥညာနေရာပြောတော့ဟုတ်ပါလေ။ဒါမဲ့ဟိုယူဝါတွေကတော့အဲ့လောက်ကြည့်တော့မဟုတ်ပါဘူး။အဲဟိုဘောကတော့ဥညာနေပြောတော့သူတို့ကဥပ္ပဒေဒေတာအောက်မှာပါတဲ့အမှုနေကြည့်ပါလား။အဲ့မဲ့ဒီမဒီရနဲ့ကျွန်တော်တို့အဲဆန်းခိုင်တယ်လည်းပါတယ်။ပြီးပိုက်ထားတဲ့ယူဝါတွေလည်းပါတယ်ဒါ။ဒါလို့များအဲတို့လိုအုပ်ချုပ်တဲ့ယူအာဒီမှာတော့ကျွန်တော်လည်းမလုပ်ပါဘူး။အလုပ်လို့ရှင်တော့ကုတက်မလို့ရှိမှာပါတော့
။ပြီးခဲ့တဲ့ရက်တွေကတော့ KIA နဲ့ TNLA အကြားပြဿနာတွေကြီးထွားလာနေတာကြောင့်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ SPNCC အနေနဲ့ကြားဝင်ဖြေရှင်းပေးဖို့ TNLA ဘက်ကပန်ကြားကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီပန်ကြားချက်မှာတော့ကုတ်ခိုင်မန်တုံနဲ့နမ်မတူမြို့နယ်တွေမှာTNLA ရဲ့အုပ်ချုပ်ရေးလုပ်ငန်းတွေကို KIA ကနှောက်ယှက်ဟန်တားနေတာတွေရှိကြောင်းဖော်ပြထားပါတယ်။ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ SPNCC ဟာ KIA နဲ့ TNLA အပါအဝင် WA UWSA MILA NDAA ကိုကန့် MNDAA ရခိုင် AA ရှမ်း SSPP စတဲ့တိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ပါဝင်တဲ့အဖွဲ့အစည်းဖြစ်ပါတယ်။TNLA က SPNCC ကိုပန်ချတာနဲ့ပတ်သက်ပြီးတိကျတဲ့အဖြေတော့မသိရသေးကြောင်းဘုံမူကြီးနော်ဘူးကပြောပါတယ
်ခုကြည့်တာတော့အဲ SPNCC ကလည်းတုံးတရားကျွန်တော်တို့ကိုဖြင်းရှင်းတဲ့အဲကျွန်တော်တို့ကိုပြောတာကတော့ကျွန်တော်မကြားရသေးပါဘူးကျွန်တော်တို့ကိုပေါ်မသိညမှာဘယ်လိုစာလေးရောက်တာလားသူတို့လူကြီးပိုင်းတွေဘယ်လိုပြောတာလားတော့ကျွန်တော်တော့မသိဘူးကျွန်တော်တို့အဲကြားပြီးလောက်တဲ့အဲဒီအဖြေလေးထွက်လာသေးဘူ
းရှမ်းပြည်နယ်ကနိုင်ငံရေးလေးလာသုံးသပ်သူဆိုင်းထွန်းအောင်လွင်ကတော့လက်ရှိရှမ်းမြောက်ဒေသအခြေအနေပေါ်အခုလိုသုံးသပ်ပါတယ
်ဟိုတမိုင်းကိုပြန်ကြည့်ရင်အဲ့နေရာတွေကတူရဗျာဆိုင်းနာလက်နက်ကိုင်ဖွဲ့တွေကြားထဲမှာတိုက်ခိုက်မှုတွေတို့ဖြစ်လို့ဖြစ်တာရှိတဲ့နေရာပေါ့နော်အဲ့တော့ဒီຫນွေဦးတော်လာရင်လည်းသူဒီတက်တုံကနှစ်ခွန်တော့ဘာလို့လဲထပ်ပေါ်လာတဲ့ချိန်မှာတိတာတာတော့ဒီရှမ်းမြောက်မှာလုံခြုံရေးတို့အုပ်ချုပ်ရေးတို့နေဟာနေရာကြီးကြီးမားမားဖြစ်လာတော့ဗောနော်အဲ့နေရာမှာဒိုင်းနာလက်နက်ကိုင်တွေကလည်းဟိုငွေကြေးရှိရင်းသွဲက၄ဖက်လောက်ရှိတော့ကြတော့တက်တုံကနှစ်ခွန်နောက်ပိုင်းမှာအုပ်ချုပ်ရေးတွေပါအပြိုင်ဆိုင်ချကြတာဗောနော်အဲ့တော့ကြတော့ဒါဟိုစိုးရင်ကြလက္ခဏာတစ်ခုလို့တော့ဟိုရေဘူးကမြင်တာဗောနော
်ဒီအပိုင်းနေ့အတွင်းမှာတော့ကုတ်ခိုင်မြို့နယ်မှာစာတင်ကြောင်းတွေပြန်ဖွင့်ရင်းနဲ့ပတ်သက်ပြီးကချင်လူတို့တွေနဲ့ TNLA အကြားအခြေအတင်ဖြစ်ပွားတာတွေရှိခဲ့သလိုနမ်ခမ်းမြို့မှာလည်း SSPP SSA ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့ TNLA အကြားတပ်နေရာချထားရေးနဲ့ပတ်သက်ပြီးပြဿနာတွေရှိခဲ့ပါတယ်။ရှမ်းမြောက်ဒေသမှာ KIA ကချင် SSPP SSA ရှမ်း TNL တအံပလောင်နဲ့ MNDAA ကိုကန့်စားတဲ့တပ်တွေအဓိကအခြေပြုလှုပ်ရှားနေတာဖြစ်ပါတယ်။